ဟုတ်ကဲ့ပါရှင်မြမစီပွားရေးခဏပို့မို့တိုးတက်လာအောင်ပုဂ္ဂလိကလုပ်ငန်းတွေကိုကူညီထောက်ပံ့ပေးဖို့အတွက်ဒီပုဂ္ဂလိကခဏဆိုင်ရာမူပေါင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးတာဖြစ်တယ်လို့ ADB ဘဏ်အခြေခံအဆောက်အအုံအတွက်ကူညီထောက်ပံ့ပေးတဲ့ဌာနရဲ့ဒါရိုက်တာခရစ်စတိုဖာတိုင်းကပြောဆိုလိုက်ပါတယ်အဓိကကူညီပေးမဲ့ခဏတွေကိုတော့သူကအခုလိုရှင်းပြပါတယ်
First would be kind of what we call connectivity projects, which relate to different types of investments that allow peopleIn Myanmar to have better access to international markets or to facilitate trade.
ပထမကဏ္ဍကတော့ဆက်သွယ်ချိတ်ဆက်ရေးလုပ်ငန်းတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဈေးကွက်ကိုဆက်သွယ်နိုင်မဲ့ကုန်စည်ပို့ဆောင်ဆက်သွယ်ရေးတွေကိုပိုပြီးလွယ်ကူစေမဲ့ဆက်သွယ်ရေးလုပ်ငန်းတွေပါ။တယ်လီဖုန်းဆက်သွယ်ရေးစနစ်လည်းအပါအဝင်ပါ။နောက်တော့ကျေးလက်ဒေသကစိုက်ပျိုးရေးလုပ်ကိုင်သူတွေအတွက်သူတို့ရဲ့ထွက်ကုန်တွေလွယ်လင်းတကူတင်ပို့ရောင်းချပြီးတော့ဝင်ငွေတိုးစီဖို့လည်းရည်ရွယ်ပါတယ်။ကျွန်တော်တို့အကူအညီပေးဖို့ရည်ရွယ်ထားတဲ့ဒုတိယကဏ္ဍကတော့စွမ်းအင်လုပ်ငန်းတွေပဲဖြစ်ပါတယ်။စွမ်းအင်လုပ်ငန်းတွေမှာတိုးချဲ့လုပ်ကိုင်ပြီးတော့လျှက်စစ်မီလုံလုံလောက်လောက်ရရှိနိုင်ဖို့ကိုကူညီသွားမှာပါ။မြန်မာနိုင်ငံစွမ်းအင်ပြဿနာကိုလည်းကူညီပြီးတော့ဖြေရှင်းပေးသွားဖို့ရှိပါတယ်
။အရင်က ADB ဘဏ်ဟာမြန်မာအစိုးရရဲ့စီမံကိန်းတွေမှာပဲအကူအညီပေးနေရတာကနေဒီနေ့လက်မှတ်ရေးထိုးတဲ့သဘောတူညီချက်အရဆိုရင်တော့ပုဂ္ဂလိကစီမံကိန်းတွေမှာလည်းအကူအညီပေးနိုင်တော့မှာဖြစ်ပါတယ်။ပုဂ္ဂလိကကဏ္ဍတွေကိုဝင်ရောက်လာတာဟာတီးတန့်လုပ်ငန်းတွေလုပ်ကင်သွားဖို့မဟုတ်ဘဲလက်ရှိလုပ်ငန်းလုပ်ကင်နေတဲ့အဖွဲ့တွေကိုအကူအညီပေးဖို့ဖြစ်တယ်လို့ ADB ဘဏ်ဒုတိယဥက္ကဋ္ဌစတီဗင်ဂရော့ဖ်ကပြောပါတယ
် The issue for us though is that we don't substitute for the private sector we come in to
ကျွန်တော်တို့အနေနဲ့လက်ရှိပုဂ္ဂလိကကဏ္ဍမှာအစားထိုးဝင်ရောက်မှာမဟုတ်ပါဘူးပုဂ္ဂလိကကဏ္ဍတွေကရှင်နီးမြုပ်မနှံမှုတွေကိုအထောက်အကူပြုပေးဖို့ဝင်ရောက်လာတာပါကျွန်တော်တို့ကဒီပုဂ္ဂလိကလုပ်ငန်းတွေကိုပြိုင်ဆိုင်နေမှာလည်းမဟုတ်သလိုသူတို့ရဲ့စီမံကိန်းတွေကိုလည်းပြိုင်ဆိုင်လုပ်ကိုင်မှာမဟုတ်ပါဘူးတကယ်တမ်းကျွန်တော်တို့ကကူညီဖို့ပဲလာတာဆိုတော့ ADB ကနေတည်ထက်စီမံကိန်းတွေနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ကိုင်မှာမဟုတ်ပါဘူးကျွန်တော်တို့စီမံရှိတဲ့အရင်းအီးတွေနဲ့ပုဂ္ဂလိကစီမံကိန်းတွေကိုကူညီမဲ့သဘောပါ
ဘဏ္ဍာရေးဒုတိယဝန်ကြီးဒေါက်တာမောင်မောင်သိန်းကလည်းပုဂ္ဂလိကကဏ္ဍတွေမှာ ADB ဘဏ်ကကူညီပေးခြင်းအပြင်မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍတိုးတက်စေမှာဖြစ်တယ်လို့ဆိုပါတယ
် This disagreement will enable our private sector to channel
ဒီနေ့လက်မှတ်ထိုးထားတဲ့သဘောတူညီချက်အရဆိုရင်မြန်မာနိုင်ငံကပုဂ္ဂလိကလုပ်ငန်းတွေအနေနဲ့ ADB နဲ့အခြားဆက်ဆက်အဖွဲ့အစည်းတွေကနေအကူအညီတွေကိုအစိုးရရဲ့သဘောတူညီချက်မလိုဘဲလွတ်လွတ်လပ်လပ်ရယူနိုင်မှာဖြစ်ပါတယ်တဲ့ဒါကြောင့်ပုဂ္ဂလိကကဏ္ဍတွေတိုးတက်လာမယ်လို့မျှော်လင့်ထားပြီးအဲဒီကနေမှတဆင့်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်လာနိုင်မယ်လို့လည်းယုံကြည်ထားတယ်လို့ပြောသွားတာပါ2030ပြည့်နှစ်မတိုင်ခင်ဝင်ငွေအလဲအလတ်နိုင်ငံအဆင့်ရရှိဖို့ကြိုးစားနေတဲ့မြန်မာနိုင်ငံမှာယင်းနီးမြုပ်နှံမှုလိုအပ်ချက်အနေနဲ့ American Dollar 80 Billion ရှိနေတယ်လို့ ADB ဘဏ်ကခန့်မှန်းထားပြီးပုဂ္ဂလိကလုပ်ငန်းတွေအတွက်2016ခုနှစ်မတိုင်ခင်အထိ American Dollar 1 Billion ပတ်မိုးကူညီသွားမှာလည်းဖြစ်ပါတယ်မနီလာအခြေစိုက်အာရှဖွံ့ဖြိုးရေး ADB ဘဏ်ဟာဒေသတွင်းနိုင်ငံတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်လိုအပ်တဲ့အကူအညီတွေပေးနေပြီးအာရှပစိဖိတ်ဒေသအတွင်းစည်ရဲနွမ်းပါမှုလျှော့ချရေးအတွက်လုပ်ငန်းများလည်းလုပ်ကိုင်လျက်ရှိပါတယ်ရှင်